ရင်ငုတ်တင်မောကနေပြီးတော့ပြစ်ခတ်တယ်လို့ယူဆရတဲ့အဝေးထင်းဒုံးကျည်ဆန်းသက်ပြစ်ခတ်မှုတစ်ခုမြောက်ကိုရီးယားဘက်ကလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကအခုစနေနေ့မှာထုတ်ပြန်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးကျည်ဆန်းသက်မှုလုပ်တာဒီတစ်ချိန်နဲ့ဆိုရင်တော့ဒီနှစ်အတွက်မှာ15ချိန်မြောက်ဖြစ်ပါတယ်။တာတိုဒုံးကျည်ကိုစင်ပိုဒေသကနေပြီးတော့မြောက်ကိုရီးယားအရှေ့ဘက်ကန်ယိုရန်ပင်လယ်ပြင်ထဲကိုပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်စူးစီးချုပ်များဖွဲ့အကြီးအကဲကသတင်းတောက်တွေကိုပြောပါတယ်။ဂျပန်ကန်ယိုရန်စောက်တပ်ကလည်းဒါကိုတီးပြူထားပြီးတော့ဂျပန်ကျူတိုသတင်းမှာတော့ဒုံးကျည်ဟာကီလိုမီတာ6လောက်ထိသွားပြီးတော့ဂျပန်စီးပွားရေးဆောင်ရဲ့အပြင်ဘက်ကိုကျောက်ခဲ့တယ်လို့ရေးပါတယ်။မြောက်ကိုရီးယားနိုင်ငံဟာအရင်တုန်းကလည်းစင်ပိုဒေသတင်မောချင်းကနေပြီးတော့အဝေးထင်းဆန်းသက်ဒုံးကျည်တွေကိုရင်ခုတင်မောကတဆင့်ပြစ်ခတ်ဆန်းသက်မှုတွေလုပ်ခဲ့ပူးပါတယ်။မြောက်ကိုရီးယားအနေနဲ့အခုဒီလအစောပိုင်းမှာနျူကလ িয়ার ဆန်းသက်မှုတစ်ခုလုပ်နိုင်ခြင်းရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဌာနကမနေ့တောက်ကြနေ့ကပဲ 3P ပြောပါတယ်။မြောက်ကိုရီးယားရှေ့မြောက်ပိုင်းကနျူကလ িয়ার ဆန်းသက်မှုနေရာတစ်ခုမှာပြင်ဆင်မှုတွေလုပ်နေတယ်ဆိုတာကိုထောက်ပြပြောဆိုတာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆန်းသက်မှုတွေရပ်ဆိုင်ထားခဲ့တာ9နှစ်နီးပါးရှိပါပြီ။